မြန်မာနိုင်ငံရဲ့တိုင်းဒေသနဲ့ကန်ဖွဲ့စည်းအလုံးကိုကြံဖက်အဖွဲ့နဲ့မတရားအသိအဖွဲ့တွေကနေပြောပယ်ဖြတ်တဲ့အကြောင်း CRPH ပြည်သူ့ထွတ်တော်ကုစားပြုကော်မတီကဒီနေ့မတ်လ18ရက်နေ့ရက်စွဲနဲ့ကြေညာပါတယ်။ဒါကြောင့်လည်းတိုင်းဒေသနဲ့ကန်ဖွဲ့တွေနဲ့ဆက်သွယ်ဆောင်ရွက်လို့ဆိုပြီးတော့ပုံမှန်စက္ကန့်တက်တက်ပြီးတော့ဖမ်းဆီးအရေးယူမှုတွေအလုံးဟာတရားမဝင်ဘူးလို့လည်း CRPH ကထုတ်ပြန်ပါတယ်။ဖေဖော်ဝါရီလတရနေ့ကအာဏာသိမ်းခဲ့တဲ့စစ်တပ်အုပ်ချုပ်ရေးကောင်စီကတော့အကြမ်းဖက်အဖွဲ့စည်းဖြစ်တဲ့မတ်လ10ရက်နေ့လုံက CRPH ကကြေညာခဲ့ပြီးတော့စစ်အုပ်ချုပ်ရေးကောင်စီရဲ့အမိန့်အာဏာတွေဟာလည်းတရားဝင်မှုမရှိဘူးဆိုပြီးတော့ထုတ်ပြန်ထားပါတယ်။မြန်မာစစ်ဖက်အုပ်ချုပ်ရေးကောင်စီဘက်ကတော့ CRPH ကိုတရားမဝင်အဖွဲ့စည်းဖြစ်ကြေညာထားပြီးတော့ CRPH နဲ့ဆက်ဆက်သူပတ်သက်သူတွေကိုလည်းအရေးယူမယ်လို့ကြေညာထားပါတယ်။ဒါ့အပြင် CRPH ကခန့်အပ်တဲ့ကုလကုစလေဒေါက်တာဆဆာကိုလည်းနိုင်ငံတော်ပုံကမှုနဲ့ဆွေးချက်တင်ထားပါတယ်။စစ်အုပ်ချုပ်ရေးကောင်စီအနေနဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့ကတော့အကြမ်းဖက်အဖွဲ့စည်းဖြစ်ကနေပြီးတော့ပယ်ဖျက်တဲ့အကြောင်းပြီးခဲ့တဲ့ဘက်ကထုတ်ပြန်ထားပါတယ်။CRPH ဟာဖေဖော်ဝါရီလ9ရက်နေ့တုန်းကပြည်တော်စုလွှတ်တော်ကိုယ်စားလှယ်300ကျော်တယောက်တည်းရေးပေါ်စည်းဝေးကနေပြီးတော့လွှတ်တော်ကိုကူစားပြုဖို့ဖွဲ့စည်းတောင်းပေးခဲ့တာဖြစ်ပါတယ်။